ဟောင်ကောင်မှာလူနည်းဆုံး38ဦးသေဆုံးသွားခဲ့ရတယ်။တင်မော20တိုင်းမိတာကနေအသက်ရှင်ကျန်ရသူတွေကိုကယ်ဆယ်ရေးသမားတွေဆက်လက်ရှာဖွေနေတဲ့အချိန်မှာပဲရဲကတော့အဲ့ဒီတင်မော်တွေကရေရင်ဝင်တန်း6ဦးကိုဖမ်းဆီးလိုက်ပါတယ်။ပင်လယ်ပြင်မှာအများပြည်သူရဲ့အသက်ကိုအနေနဲ့ဖြစ်စေတဲ့အတွက်သူတို့ကိုစုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ရဲအရာရှိတွေကပြောပေမဲ့လည်းဆယ်စုနှစ်ပေါင်းတော်တော်ကြာကာလအတွင်းမှာဟောင်ကောင်တမိုင်းမှာအဆိုးရွားဆုံးဒီရေကြောင်းထိခိုက်မှုနဲ့ပတ်သက်လို့ပို့ပြီးတော့အသေးစိတ်မပြောပြပါဘူး။တခြားခီးစက်တင်တင်မော်ဒီဇင်းနဲ့ဟောင်ကောင်လျှက်စစ်စွမ်းရင်ကုမ္ပဏီပိုင်းတင်မော်တို့တိုက်မိခဲ့ပြီးတော့မိနစ်ပိုင်းအတွင်းမှာပဲလျှက်စစ်စွမ်းရင်ကုမ္ပဏီပိုင်းတင်မော်ကနှစ်သွားခဲ့တာဖြစ်ပါတယ်။တင်မော်ပေါ်မှာတော့အားလည်းရဲ့မီရှူမီဝမ်ဖြစ်ဖောက်တာကိုကြည့်မဲ့ကုမ္ပဏီပိုင်းဝန်ထမ်း120နဲ့မိသားစုဝင်တွေလိုက်ပါလာကြတာပါ။ဘယ်သူတွေပျောက်ဆုံးလဲသိရအောင်လို့အသက်ရှင်ကျန်ရစ်သူတွေကိုရဲတွေကမေးမြန်းနေတဲ့အချိန်မှာပဲဆေးရုံတွေရင်ခွဲရုံတွေမှာတော့ပျောက်ဆုံးနေတဲ့ကိုယ့်ရဲ့မိသားစုဝင်တွေကိုအသေးအတန်လိုက်ရှာနေကြတဲ့သူတွေလည်းများပါသေးတယ်။ဘာကြောင့်ဒီထိခိုက်မှုဖြစ်ပေါ်ရလဲရှင်းရှင်းလင်းလင်းမသိရပဲနဲ့အခင်းဖြစ်ချိန်မှာလဲရာသီဥတုကကြီးကြီးလင်းလင်းရှိတယ်လို့ဆိုပါတယ်။ဟောင်ကောင်အီလက်ထရစ်ကုမ္ပဏီကတော့တည်ဆုံသွားသူတွေအတွက်ရော့ကျေးဖြစ်နေမိသားစုကိုဒေါ်လာ2000ကျွဲစီပေးကြမယ်လို့ပြောပါတယ်ရှင်။